ုတ်ကဲ့ဒေါက်တာဆက်နေကြပါခင်ဗျာအခုကျွန်တော်တို့မြန်မာနိုင်ငံမှာကိုဗစ်မျိုးကွဲသစ် Omicron စကြီးဆိုးလာပြီးတော့ဒီသရုတ်ထလိုင်းဖြစ်လာပြင်းထန်လာမှာကိုစိုးရိမ်နေကြတဲ့အချိန်မှာအဓိကဘာစမှားကြလဲဆရာကြီ
း Omicron ကတော့စတွေ့ရတော့ဒီတောင်အာဖရိကပေါ့နော်အဲတောင်အာဖရိကရဲ့အနေအထားကိုကြံကြည့်ရင်တော့နည်းနည်းကောင်းတဲ့ဟာလေးတော့ကျွန်တော်မြင်ရပြီပေါ့နော်အဲဒီလိုပဲအခုဒီဥရောပမှာလည်း Omicron ကတောက်လျှောက်ပေါ့နော်တကယ်လို့နှိုင်းကြီးကြီးနေတယ်ကိုရိုက်ခတ်သွားတာအမေရိကန်ရောပိုင်းနေသားကိုပြန်ကြည့်ရတယ်အခုကလည်းလေးပြန်ကြည့်နေတာပေါ့နော်အဲ့တော့ဒီအိုမီကရွန်ရဲ့သဘောကတော့မြန်မြန်တက်ပြီးတော့မြန်မြန်ပြန်ကျသွားမယ်သဘောလို့တော့ဒါကျွန်တော်တို့တွေ့ကြပါဘူးနော် US ကလည်းဒီလိုပဲဟုတ်လို့တော့ပေါ့ဒါပေမဲ့ခက်တာဒီမြန်မြန်တက်ပြီးတော့မြန်မြန်ကျမယ်တိုင်းကိုကျွန်တော်ရင်ဆိုင်တဲ့အခါမှာလေတော်တော်ကြီးအားတောင့်မှုလို့ပါပေါ့နော်ဒီဂျွန်ဟော့ပကင်းကထုတ်ပြန်တဲ့အချိန်မှာပေါ့နော်ဒီ US က4ရက်2လနဲ့ထက်တယ်ပေါ့နော်အဲ့မှာသူက86ဒသမ2တန်းဖြစ်တဲ့အချိန်မှာဒီသုံးနဲ့ဒီ6သိန်းပြည်သွားပြီပေါ့နော်အဲ6သိန်းပြည့်ရဲ့အထက်မှာပြန်ပြီးတော့ကြည့်လိုက်ရင်လည်းနောက်ဆုံး3သိန်းပေါ့နော်ဒီ7သိန်းကနေ6သိန်းဖြစ်တဲ့3သိန်းပြည်သွားတဲ့အမှားနာကဒီဇင်ဘာ15ရက်ကနေပြီးတော့အခုဒီဖေဖော်ဝါရီလ4ရက်အတွင်းပေါ့နော်ပြီးတော့ဒီပြီးခဲ့တဲ့28ရက်အတွင်းပေါ့နော်4ဘက်အတွင်းမှာပဲဒီ US မှာတည်ရဲ့ဟာအလုံးပေါင်း6500ရှိရပေါ့နော်အဲပြီးတဲ့ခါကျတော့အဲ28ရက်အတွင်းမှာပဲဖြစ်ပေါ်တဲ့ case ကအလုံးပေါင်း18သန်းရှိရပေါ့နော်အဲတော့ဒီ US ကဒီ Omicronဖြစ်ပေါ်တဲ့ဒီဆိုင်းကိုကြည့်လိုက်ရင်ဒါတော်တော်ကြီးကိုပြင်းထန်တယ်ဆိုတာကျွန်တော်သိနေပါတော့နော
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာအဓိကက Omicron က Delta လောက်မပြင်းပေမဲ့ဒီကူးစက်မှုမြန်လွန်းတဲ့အတွက်ဒီအများကြီးကိုကူးကုန်ပြီးတော့နောက်ကနေဒီသေဆုံးနှုတ်နေလိုက်လာများသွားတဲ့သဘောလားဆရာကြီ
းအာဒါပေါ့ဆရာကြီးကျွန်တော်ဒီအချက်ကို stress လုပ်ပြီးတော့ခုနကင်းကင်းတိုင်းအောင်ကျွန်တော်ပြောနေတာပေါ့နော်သင်စားပြီးပြောရရင်တော့ Delta ရဲ့သဘောက၄စင်နမောင်းနဲ့တူတူကဒီတိုက်တဲ့နေရာမှာအကုန်လုံးချိုးပဲ့ပျက်စီးသွားတာပေါ့နော်လည်းမဲ့တော့သူသွားတဲ့ဒဏ်ကြောင်တစ်လျှောက်ကိုပဲဖြတ်ပြီးသွားတဲ့အခါကျတော့သူ့ရဲ့ပျက်စီးမှုကိုမြင်မှနေတယ်ဒီသူ့ရဲ့ဒီအဓိကတိုက်ခံရတဲ့ area မှာသူကအများကြီးပျက်စီးသွားတာလည်းမဲ့ကျွန်တော်ကတစ်ဖက်ကဒီ hurricane လို့ဟာမျိုးတိုက်တဲ့အခါကျတော့ဒါကျွန်တော်တို့လည်းနာကင်မုန်တိုင်းတိုက်ပြီးတော့ပေါ့နော်သူအများကြီး area အများကြီးသူအများကြီးကိုပျက်စီးသွားတဲ့အခါကျတော့ခုနလေးစင်နယ်မောင်းတော့ပြင်းထန်မှုမရှိဘူးဆိုပေမဲ့သူ့ရဲ့ဒီတိုက်သွားတဲ့ area များတဲ့အခါကျတော့အဲ့ဒီ area မှာရှိတဲ့တကယ်ကင်းကင်းတန်းအရာပြောရင်ကျွန်တော်တို့တရာဂိုင်းတို့နှစ်ရာဂိုင်းတို့တက်တာလေလို့ပြောရင်ပြောမယ်ပေါ့နော် Delta နဲ့ဆိုင်အဲရာဂိုင်းတို့အားဖြင့်ကျွန်တော်ကနည်းတယ်လို့ပြောရင်ပြောမယ်ဒါပေမဲ့တကယ်ကူးစက်ဖြစ်ပေါ်တဲ့လူများလာတဲ့အခါကျတော့ခုနပြောတဲ့ဒီတကယ် real number ပေါ့ absolute number ခေါ်တာပေါ့နော်အဲဒီ data တက်လာတာကိုတွေ့နိုင်တယ်ပေါ့နော်အဲဥပမာဆိုရင် Delta နဲ့နှိုင်းရှင်ထားတဲ့ဒီ study တွေလည်းအများကြီးရှိပါတယ်နော်အဲတော့ Omicron နဲ့ပတ်သက်ပြီးတော့ပေါ့နော်နောက်ဆုံးတွေ့ထိတာရဲ့ထက်ဆန်းမှဆိုရင်ဒီသေုံတက်ရတဲ့နှုန်းကဒေါက်တာမှာဆိုရင်လူတစ်ထောင်ဖြစ်ရင်88ယောက်သေုံတက်ရတဲ့နှုန်းရှိတယ်။ Omicron မှာကျတော့သေုံတက်ရတဲ့နှုန်းက28ယောက်ရှိတယ်လူတစ်ထောင်မှာပေါ့နော်။ဒါပေမဲ့ဖြစ်ပေါ်တဲ့လူကတိမ့်တဲ့တန်းငယ်ချီဖြစ်လာရင်ခုန28ယောက်ပဲရှိတယ်ဆိုရင်လည်းဒေတာနဲ့ဆိုင်3000လောက်တက်တာလေဆိုပြီးတကယ်တမ်းကျတော့ဒီသေုံတွေကိုလိမ့်ဝင်လာတဲ့နှုန်းကလည်းမသေးဘူးပေါ့နော်။ဒါလည်း CDC ကကျေရီလုတ်ထားတဲ့အပိုင်းရှိပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီတည်ဆုံးမှုတွေမများဖို့အတွက်ဘယ်လိုကာကွယ်မလဲဆရာ
ဒီထားပြီးတော့ကျွန်တော်ကကာကွယ်ရမယ်အဲ့တော့ကိုကစပြီးကာကွယ်လိုက်ခြင်းအားဖြင့်ခုနကကျွန်တော်တို့ဒီဆေးုံတက်ရတဲ့နှုန်းဆိုတဲ့အရန်တိတာရပေါ့နော်ကျွန်တော်တို့ဒီကျေရီတစ်ခုမှလည်းပြောထားတယ်ဒီအသက်50အထက်မှာဆိုရင်ဆေးုံတက်ရနှုန်းကတော့ပိုပြီးတော့များရပေါ့နော်တိတတာအဲ့တော့ကိုအိမ်မှာလည်းအသက်ကြီးရ50အသက်ကြီးရလည်းရှိမယ်သူတို့နှလုံးသီးတူပေါ့နော်သူအခန့်ရှိရလည်းရှိမယ်နောက်ပြေထိုးရတာကြာပြီသူဆက်မထိုးရတာလည်းဆိုဝေးပြီးတော့ဒီ delivery level ကျနေတယ်ပဲရှင်းရှိမယ်နော်။ရောင်းမျိုးမျိုးကြောင့်ကိုကံကကျတဲ့လူတွေရှိမယ်သူတို့ဒီယောဂပိုတည်ယူမိသူဖြစ်တော့သူတို့တွေကခုနမြင်းမြင်းထန်ထန်ဖြစ်လာနိုင်တဲ့အထက်မှာပါတယ်ပေါ့နော်။ Omicron ကတော့ဒီရော့တာသွားတယ်လို့ဆိုပေမဲ့ဒီအဆုတ်ကိုထိခိုက်တဲ့လက္ခဏာတွေကတော့ပြင်းထန်တဲ့လူတွေမှာတော့တွေ့ရလို့မျိုးပေါ့နော်။အများအားဖြင့်အသက်ရှူတာကြောင့်အပေါ်ပိုင်းနဲ့ပြီးရဆိုတာပြေထိုးပြီးရတဲ့လူတွေကိုကံကကောင်းတဲ့လူတွေကတော့ပြီးသွားတာပေါ့နော်။ဒါပေမဲ့အဆုတ်ထဲကိုတကယ်ဝင်ပြီဆိုရင် Delta လိုပဲပေါ့နော်။ Corona virus ကပြီးသားအစ်စ်ကဟာလေပေါ်လာမျိုးရှိတယ်ပေါ့နော်။အဲ့တော့ကျွန်တော်အားလုံးကဝိုင်းဝန်းပြီးတော့ဒီချိန်လေးမှာပေါ့နော်။ဒီပြည်နဲ့ကကျွန်တော်တို့ကလည်းတောက်တည်တဲ့နေရာအောင်လည်းမသိပေါ့နော်။ဒီ Omicron ကလည်းသူ့ရဲ့လူပွဲရတဲ့ထပ်ထွက်လာပြီလေ BA.2 ဆိုတာ။အဲ့ဒါလည်းနိုင်ငံပေါင်း58နိုင်ငံလုံးရောက်ပြီလို့သိရတယ်။အဲ့အများကြီးကူးခံလိုက်ရင်ဒီကွဲဖက်ထွက်လာကြအောင်လည်းရှိတယ်။အဲ့တော့ကျွန်တော်တို့အားလုံးကဒီတရားအတိတရားနဲ့ကာကွယ်ဖို့ဒီကတော့ဒီ Omicron ကဒီအရှင်ဟုန်နဲ့ကူးစက်တဲ့အခါမှာဒီကူးစက်မှုနှုန်းကိုကျွန်တော်ကလျှော့ချနိုင်လို့လေ။ Omicron ဝင်မရောက်လာဘူးတော့ရှားလို့မရဘူး။ဒါလေးရေူတားလို့မရဘူးဆိုတော့ကျွန်တော်မြန်မာစကားကိုသိလို့ပဲပေါ့နော်။အဲ့တော့ရေစီးလာတဲ့ဟာတော့ကျွန်တော်တားလို့မရဘူး။ဒါပေမဲ့ဒီရေစီးလာကြောင်ထိခိုက်မဲ့ဟာပေါ့နော်။ရေစီးနှုန်းကျသွားအောင်ဒီဟာတော့ကျွန်တော်အတတ်နိုင်ဆုံးဝိုင်းဝန်းပြီးတော့အားလုံးကိုယ်စီဒီတရားနဲ့ပေါ့နော်။ တတိတရားနဲ့ပူးပေါင်းဆောင်ရွက်ရမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလက်ရှိကာကွယ်ထိန်းချုပ်မှုကတော့ဒီအပြည့်ထိန်းချုပ်တဲ့သဘောပေါ့နော်ဒီ containment strategy အပြည့်ထိန်းချုပ်တဲ့ဒီဟာလို့အခုအနေထားကိုပြောရမှာပေါ့ဆရာနော
်အဓိကတော့ containment လို့ပဲပြောအောင်ပေါ့ဆရာဟို step by step တော့သွားရတာပေါ့အရင်ဆုံးကတော့ကျွန်တော်က contain လုပ်ရတာပေါ့နော် contain လုပ်လို့မရတဲ့အဆင့်ဆိုရင် mitigate လုပ်ရတာပေါ့အဲ့တော့အရင်ဆုံးဒီ Omicron ရဲ့အခုလမ်းကြောင်းကကျွန်တော်ဒီတမူးကလေးပဲမှာဆိုရင်ဒါ28ရဲ့မတိုင်ခင်ကဒီပိုးကကုသမှုရှိနေပြီပေါ့နော်ဒါပေမဲ့အဲ့ဒီကနေဝင်လာမယ်ဆိုဒီဘက်မင်္ဂလာလုံးမှာညာဝင်လာရင်ဆိုပေမဲ့တစ်ခါကကျွန်တော်တို့ကဒီ COVID နဲ့ပတ်သက်တဲ့အခြေခံစီမင်းစီကန်းနေတာအားလုံးကိုစီလိုက်လာမယ်ဆိုရင်တော့သူကအချိန်ရှိတော့ပြန်လို့မရပါဘူးနော်ကျွန်တော်တို့ဒီ COVID တော့အမျိုးဖြစ်လာမယ်ဆိုရင်လည်းသိပြီးမြင့်တယ်မဖြစ်သေးတဲ့ဒါတော့ကျွန်တော်တို့ကပြောင်းမှာဖြစ်ပါတယ်အဲ့တော့ဒီ covid ကအားလုံးနဲ့တည်နေပြီဆက်ရှူတိုင်းတိုင်းဖြစ်တယ်လူစုစုရေရေရှိရင်တယောက်နဲ့တယောက်နိမိကက်ကက်နေရင်ကူးဆက်တယ်လေဝင်တွေထွက်မကောင်းရင်ကူးဆက်တယ်အဲ့တော့ဒါတွေကပြင်းပြင်းထန်ထန်ဖြစ်လာခြင်းမဖြစ်လာခြင်းကကျွန်တော်တို့အားလုံးရဲ့ကျမကြီးအတိတရားတတိယနဲ့လိုက်နာဖို့ပဲလူတည်ရဲ့အချိန်ကစီးမြစီးကမက်စက်ကင်ကျင်းကိုတော်တော်တည်ရောက်နေခြင်းမက်ကတော့တော်တော်ကြီးကိုတည်ထားပြီးတက်တဲ့အရာဖြစ်ပါတယ်နော်ကာဝေးသေးအလှည့်ကြဆိုပြင်းမကွယ်ထိုးနိုင်တာလို့လေတချို့နေရာတွေမှာ16နှစ်အထက်ဆိုတာနဲ့အောင်ထိုးပေးနေပြီပေါ့နော်ဘူစာဆိုလည်း65နှစ်အထက်တွေချို့နေရာထိုးပေးနေပြီကိုယ်ရက်ွက်အုပ်ချုပ်ရေးမူရင်းရုံးတွေကိုစုံစမ်းပြီးတဲ့အခါကျတော့ထိုးနိုင်တာလို့လေပေါ့နော်နော်ပိုးတွေ့တာနဲ့ကျွန်တော်တို့တန်လျာရှိတာနဲ့ကျမကြီးထဏောင်းဆက်တယ်လို့ဒီကီးပေါ့ဒီက3ချက်ပေါ့ဒီ3ချက်ကိုညီတိုင်းညီတိုင်းကခေါင်းထဲမှာအများကြီးရှိပြီးတော့ထိရောက်လိုက်နာလိုက်ရင်ဒါကျွန်တော်တို့ပုံပဲမူတည်ရဲ့ခုနလူ့ရလိုင်းကျင်းကျင်းနဲ့ဖြစ်မလားမဖြစ်ဘူးလားဆိုတာဒါကျွန်တော်တို့အားလုံးပိုင်းဝန်းလိုက်နိုင်တဲ့ဒီကိစ္စကြော်လွားနိုင်မှာဖြစ်ပါတယ်ပြင်းပြထန်ထန်တိတ်နေဖြစ်လိုက်တဲ့နေ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ